Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ25ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့သတင်းတွေကိုအတန်လွဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးပါပါယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာစနေနေ့ကရုရှားရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်အမျိုးသမီးတွေပြည်ရင်းနဲ့နိုင်ငံတကာ NGO အဖွဲ့တွေမှာအလုပ်လုပ်ခွင့်ကိုတာလီဘန်တွေကပိတ်ပန်လိုက်ပါပြီအမေရိကန်နိုင်ငံမှာလွန်ခဲ့တဲ့အေးဒဏ်ကိုခံနေရပြီးတော့ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါကိုဇော်မိုးကျော်ကြီ
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေတင်ပြအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေဆက်သွယ်မေးမြန်းချက်တွေကိုဓာတ်ရိုက်ဆက်တက်ထုတ်လင်းပေးပို့စီစဉ်ထားပါရခင်ဗျာ
ဒီဒေါ်လာရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအမှန်တရားရှင်းလင်းပြတ်သားတဲ့ဒေါ်လာရေးပန်းတိုင်လည်းရှိတယ်ဒေါ်လာရေးလမ်းစဉ်လည်းရှင်းရှင်းလင်းလင်းရှိတယ်လို့
မြန်မာဒေါ်လာရေးဘယ်လိုခီးဆက်ဖို့ရှိပါမလဲ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်နဲ့ VOA ဆက်သွယ်မေးမြန်းခန်းမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့တနစ်တာအတွင်းအဖြစ်အပျက်တွေနိုင်ငံတကာအဖြစ်အပျက်တွေကိုစူးစီးတင်ပြတဲ့နှစ်ထုပ်အထူးအစီအစဉ်နဲ့မြန်မာလူခွင့်ရဲ့အခြေအနေတွေကိုတင်ပြတဲ့ဒုအသံအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်
ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာစနေနေ့ကရုရှားဘက်ကပစ်ခတ်မှုကြောင့်တေဆုံးသူကအနည်းဆုံး10ဦးရှိပြီးဒဏ်ရာရသူက55ဦးရှိနေပါတယ်။ရုရှားရဲ့ rocket ဒုံးကျည်တစ်စင်းဟာခါဆန်မြို့လည်းကဈေးနှုန်းမှာထိမှန်ခဲ့တယ်လို့မြို့ကောင်စီအကြီးအကဲသူကပြောပါတယ်။ယူကရိန်းပြည်ရေးဝန်ကြီးကဌာနကတော့ကာဆင်ပေါင်း66ဆင်းလောက်မီးလောင်ကျန်းနေတာတွေ့ရတယ်လို့ပြောပါတယ်။ရုရှားဟာယူကရိန်းကိုထိန်းချုပ်ဖို့နဲ့သူတို့ရဲ့ကျေနပ်မှုရစေဖို့အတွက်အခုလိုတပ်ဖြတ်မှုတွေလုပ်နေတာပါလို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကစနေနေ့မှာပြောပါတယ်။ရုရှားလိုလာတဲ့အရာရှိတူကတော့ဒီတိုက်ခိုက်မှုကိုယူကရိန်းဘက်ကနေလှုပ်ဆောင်တာဖြစ်ပြီးတော့ဒါဟာရုရှားတွေကိုအပြစ်တင်ဖို့အတွက်လုပ်တာလို့ဆက်ဆွဲပါတယ်။ယူကရိန်းကာကွယ်ဝင်ကြီးကတော့အခုလိုခါဆန်မြို့လည်းပစ်ခတ်မှုကနောက်စစ်ရာဇဝတ်မှုတွေထပ်ပြီးတော့ကျူးလွန်လိုက်တာဖြစ်အောင်တာမကပဲနဲ့ရုရှားသိမ်းဖက်မှုကိုလက်မခံဘဲတွန်းလှန်နေတဲ့ဒေသခံတွေအပေါ်မှာလက်စားချေတာလို့လည်းပြောပါတယ်။အမေရိကသမ္မတဇလန်စကီကအခု Christmas အခါသမယကိုယူကရိန်းတွေပျော်ပျော်ရွှင်ရွှင်နဲ့မဆင်နွှဲနိုင်တော့ဘူးလို့စနေနေ့ညဗီဒီယိုမင်ကွန်းမှာပြောပါတယ် Christmas မိသားစုသမင်းဝိုင်းမှာထိုင်ခုံလွတ်တွေပြည့်နေသလိုလမ်းတွေအိမ်တွေမှာလည်းအလင်းရောင်ကင်းမဲ့နေမှာဖြစ်ကြောင်းဒါပေမဲ့ပြည်သူတွေရဲ့ရင်ထဲမှာတော့ယုံကြည်မှုနဲ့စိတ်ရှင်မှုထားပြီးဆက်လက်လျှောက်လှမ်းကြမယ်လို့ပြောပါတယ် Russia ရဲ့ Ukraine ကျူးကျော်မှုစစ်ပွဲကိုစောင့်ကြည့်နေတဲ့ Britain ကာကွယ်ရေးဝန်ကြီးဌာနကတော့ Russia တွေဘက်ကလက်နက်ခဲမ်းမိကြောက်ပြက်လက်မှုနဲ့ရင်ဆိုင်နေရပြီလို့စနေနေ့မှာပဲပြောပါတယ်
ပြီးခဲ့တဲ့တောက်ကြနေ့ကပြင်သစ်နိုင်ငံမှာတန်တားသမားရဲ့လက်ချက်ကြောင့်ကလူမျိုးစုဝင်3ဦးအသက်ခံရတဲ့ကိစ္စအပေါ်မကျေနပ်တဲ့အတွက်စနေနေ့ကဒုတိယနေ့ဖြစ်ပါရီမြို့တော်မှာကလူမျိုးစုဝင်တွေဆန္ဒပြခဲ့ကြပြီးရဲတွေနဲ့အထီးကရုံတွေထပ်ပြန်ဖြစ်ပွားခဲ့ပါတယ်ကလူမျိုးစုဝင်တွေကိုတိုက်ခိုက်ခဲ့တာကအကြမ်းဖက်မှုတရားဖြစ်တယ်လို့ပြင်သစ်နိုင်ငံကခတ်ဒီမိုကရက်တစ်ကောင်စီ KCD ရဲ့ပြောရေးဆိုခွင့်ရှိသူအဂျစ်ပိုလတ်ကပြောဆိုပါတယ်
Nul doute pour nous que ces assassinats sont de qualificatifs terroristes. Nul doute pour nous que ce sont des assassinats politiques.
ဒါကိုကျွန်တော်တို့တန်တရားမရှိပါဘူး။ဒါဟာနိုင်ငံရေးအရလှုပ်ကြံတိုက်ခိုက်တာပါ။ကျွန်တော်တို့အဖွဲ့အစည်းကိုဥတီတိုက်ခိုက်တာပါ။ဒီကိစ္စကိုစုံစမ်းစစ်ဆေးဖော်ထုတ်သွားမှာပါ။ဘာတွေဖြစ်မလာမလဲဆိုတာကိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါလို့ KDCDKF ရဲ့ပြောရေးဆိုခွင့်ရှိသူကပါရီမြို့တော်ရဲ့ရက်တပ်ဖွဲ့အကြီးအကဲနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကပါရီမျိုးတော်ရဲ့လူစီကားရအမှတ်30ရပ်ကွက်မှာရှိတဲ့ကတ်လူမျိုးစုယဉ်ကျေးမှုအစအဦးမှာလွန်ခဲ့တဲ့10နှစ် 2013 ခုနှစ်ကအသက်ခံခဲ့ရတဲ့ကတ်လူမျိုးစုဝင်အမျိုးသမီး3ဦးအတွေ့နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားပြင်ဆင်နေစဉ်တနတ်သမားတူဦးကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့ ကတ်လူမျိုးစုဝင်၃ဦးထပ်မံတည်ဆုံခဲ့ပါတယ်။၂၀၁၃ခုနှစ်အမှုမှာလည်းတန်တရားရှိသူအသက်ခံရတဲ့အတွေ့အမှုပြေဆုံးတဲ့အထည်စစ်ဆေးဖော်ထုတ်နိုင်ခဲ့ခြင်းမရှိပါဘူး။စနေနေ့တုန်းကတော့ဆန္ဒပြသူတွေဟာပါရီမြို့တော်ရဲ့ Republic ရင်ပြင်မှာဆူယုံခဲ့ကြပြီးဒေါသထွက်နေတဲ့ဆန္ဒပြသူတို့ကကားတွေကိုတိုက်ခိုက်တာဖျက်ဆီးတာမိရှူတာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ကိုဘုံနေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ NGO နဲ့ INGO ပြည်တွင်းနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်နေတဲ့အမျိုးသမီးဝန်ထမ်းတွေအလုပ်မသွားကြဘူးတာလီဘန်တွေကစနေနေ့မှာတားမြစ်လိုက်ပါတယ်ဒီအဖွဲ့အစည်းတွေနေနဲ့တားမြစ်ချက်ကိုမလိုက်နိုင်ရင်အလုပ်လုပ်ခွင့်ပန်းရက်တွေကိုဖျက်သိမ်းမယ်လို့အာဖဂန်စီးပွားရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ခဲ့တာပါဒါဟာအာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့နောက်မှာအမျိုးသမီးတွေလူလူကြားလှုပ်ရှားနိုင်မှုကိုခြေမှုန်းနဲ့နောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါတယ်အဖွဲ့အစည်းတချို့ကအမျိုးသမီးတွေမွတ်စလင်ခေါင်းစည်းပွားချုံမှုအတွက်တာလီဘန်တွေပြဋ္ဌာန်းထားတဲ့စီမင်းကိုမလိုက်နိုင်ဘူးလို့တာလီဘန်တွေရဲ့အကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ဖြစ်တဲ့ကုလလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရေးအကြီးအကဲကတော့အခုလိုအမျိုးသမီး NGO အလို့သမားတွေပေါ်မှာတားမြစ်ချက်တွေအထူးစိုးရိမ်ကြောင်းဒါဟာလူသားစာနာမှုဆိုင်ရာအခြေခံမူတွေကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်ကြောင်းပြောပါတယ်။အကူအညီပေးအဖွဲ့တွေကတော့ရှေးဥစဲအယူဝါဒရှိသူများတဲ့အာဖဂန်လူမှုအတိုင်းဝိုင်းအတွက်လူသားစာနာမှုအကူအညီပေးမှာအမျိုးသမီးအလုပ်သမားတွေကပဲအမျိုးသမီးတွေအတွက်တည်တည်ချာချာလုပ်ပေးနိုင်တယ်လို့ပြောပါတယ်။တာလီဘန်တွေကအမျိုးသမီးတွေပညာသင်ခွင့်ပိတ်တာနဲ့ပတ်သက်ပြီးတော့အာဖဂန်နစ္စတန်အနောက်ပိုင်းကဟဲရက်မြို့မှာစနေနေ့ကအမျိုးသမီးတက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသူတွေဆန္ဒပြပါတယ်။အီရန်နဲ့နယ်စပ်ချင်းကပ်နေတဲ့ဒီမြို့လေးကိုဆန္ဒပြသူတွေစုဝေးလာရောက်ပြီးပြည်နယ်အစိုးရရုံချီတက်ချိန်မှာတော့တာလီဘန်လုံခြုံရေးတွေကမိသက်ပတ်တွေနဲ့ဖြန့်ပြီးတော့လူစုခွဲခဲ့တာပ
ါစက်တင်ဘာလကစတင်ခဲ့တဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းအနည်းဆုံး၈နေ44ဦးအဖမ်းခံထားရတယ်လို့အီရန်နိုင်ငံက၈နေတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထုတ်ပြန်ပြောဆိုထားပါတယ်၈နေအယောက်20လောက်ပြန်လွတ်လာခဲ့ပေမဲ့ဖမ်းဆီးခံထားရတဲ့၈နေတွေက2ဦးကိုထောင်ဒဏ်6လနဲ့တဦးကိုထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါတယ်အဲ့ဒီ2ဦးစလုံးကိုနိုင်ငံကနေထွက်ခွာခွင့်ကိုလည်းပြေပင်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတည်းကတော့ရှင်းနေတဲ့အနေနဲ့အစ္စလာမစ်သမရနိုင်ငံဆိုတဲ့စနစ်ကိုစိတ်မဝင်စားတော့ကြောင်းနဲ့ပြည်သူတွေအနေနဲ့မကျေနပ်ချက်တွေကိုထုတ်ဖော်ပြသကြဖို့ရှင်းနေတွေကကြေညာချက်တစောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။ဒါအပြင်အဖမ်းခံထားရတဲ့ဆန္ဒပြသူတွေအတွက်ဥပဒေအကျိုးဆောင်ဖြင့်အခအမဲ့ဆောင်ရွက်ပေးမယ်လို့ရှင်းနေတွေကကြေညာပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံမှာတချို့ဆန္ဒပြသမားတွေကိုတည်တံ့ပေးတဲ့အထိစီရင်ခဲ့ပေမဲ့ဖမ်းဆီးခံထားရသူတွေအနေနဲ့လွတ်လပ်တဲ့ရှင်းနေတွေငှားရမ်းပြီးကိုစားပြုခွင့်မရရှိခဲ့ပါဘူးခင်ဗျာ။
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျုပ်ပြည်မှာပထမဆုံးကိုဗစ်ကူးစက်မှုလိုင်းတံကိုခန်းနေရပြီးတော့မြို့သေးလေးတွေနဲ့ဘေကျင်းမြို့တို့အနောက်တောင်ပိုင်းကဆက်မှုထွန်းကားရဟေဘေးပြည်နယ်မြို့ရွာတွေကအရေးပေါ်ဌာနတွေမှာလူနာတွေပြည့်ရှန်နေပါတယ်။ရှန်ဟိုင်းကဆေးရုံတွေမှာလည်းအခုရက်ပိုင်းတွင်မှာပဲကိုဗစ်လူနာတွေတိုးလာနေတာဖြစ်ပါတယ
်။因为急诊没有停过，就是每一天我们从上班一直到我们下班都很忙。
တနေ့ကလူနာ300လောက်ပဲရှိရကနေအခုရက်ပိုင်းမှာဆိုလို့ရှိရင်900 600တခါလေ900အထိဖြစ်သွားပါတယ်အများစုကအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပြင်းပြင်းထန်ထန်ခံစားရတာပါလို့ရှမ်းရှင်းုံအရေးပေါ်ဌာနအကြီးအကဲကပြောပါတယ်အရေးပေါ်ကုသဆောင်တွေကလည်းလူနာတင်ကားတွေကိုထပ်လက်မခံနိုင်ပဲဖြစ်နေပြီးတော့လူနာတွေထားเสียကြရင်လွတ်မကြံတော့ပဲနဲ့ဆေးဝင်စင်ကြံတွေမှာလူနာတွေကိုဒီတိုင်းကုသပေးနေရတာပါကျေးဥစိုးရရဲ့ COVID-19 ဆိုင်ရာတင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေကို November December လထဲမှာဖြေလျှော့ပေးလိုက်တဲ့ဟူဝေးပြည်နယ်ဟာ COVID ကူးစက်မှုပထမဆုံးတိုးလာတဲ့ဒေသလည်းဖြစ်ပါတယ်။အခုတခြားပြည်နယ်တွေမှာကူးစက်မှုတိုးလာချိန်မှာတော့ဒီဒေသမှာလူငယ်တွေအခြေအနေပြန်ကောင်းလာပေမဲ့တက်ကြီးရွယ်အို COVID ကူးစက်ခံရသူတွေကတော့ဆိုးဝါးတဲ့အခြေအနေနဲ့ရင်ဆိုင်နေကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်အနီးကအပန်းဖြေဥယျာဉ်တစ်ခုအတွင်းပြီးခဲ့တဲ့ရက်သက်တပတ်အတွင်းကမြေပြိုမြို့ကြောင့်တေဆုံးသူနဲ့ပျောက်ဆုံးသူတွေကိုရှာဖွေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းနဲ့စုစုပေါင်း32ခုတေဆုံးခဲ့တယ်လို့မလေးရှားတာဝန်ရှိသူတွေကစနေနေ့ကထုတ်ပေါ်ပြောဆိုပါရတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကဘာတန်ကလေးအရက်ကသဘာဝဆိုင်ခင်ဥယျာဉ်အတွင်းလာရောက်အပန်းဖြေစခန်းချနေတဲ့ဒါဇင်နဲ့ချီတဲ့ကလေးတွေအပါအဝင် ခရီးသွား62ဦးအိပ်ပျော်နေစဉ်အာယုန်တက်ချိန်မှာရုတ်တရက်မြေပြိုကျခဲ့တဲ့အတွက်ရွှေ့နွေနေတဲ့မြေကြီးတွေဖုံးအုပ်သွားခဲ့ပါတယ်။ဒေသုံးသူနောက်ဆုံးဒေသုံးနေတဲ့ကလေးတူကိုရှာဖွေတွေ့ရှိခဲ့ပြီးနောက်နောက်ထပ်ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းတာဝန်ရှိသူတွေကအရေးဖြစ်တဲ့ထဏာကိုပြောဆိုခဲ့ပါတယ်။
ဒီပန်းဖြေလုံငန်းဟာတရားမဝင်ဖွင့်လှစ်ထားတာဖြစ်ပြီးအပြစ်ရှိပါကပိုင်းရှင်အနေနဲ့ရေးယူခံရမှာဖြစ်တဲ့အကြောင်းပြည်내တာဝန်ရှိသူတွေကပြောဆိုပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာရဲတပ်ဖွဲ့တွေကအနောက်ခံခွေးတွေအပါအဝင်အစိုးရဌာနအသီးသီးနဲ့ကယ်ဆယ်ရေးဌာနကအပါအဝင်လူ900လောက်ရှာဖွေကူညီလုပ်ကင်ခဲ့တာဖြစ်ပါတယ် ပင်ဆယ်ဗေးနီးယားပြည်နယ်ကနေဂျော်ဂျီယာပြည်နယ်တစ်လျှောက်မြို့ကြီးအများပြားမှာစံချိန်တင်အေးခဲ့တဲ့ခရစ်စမတ်အကြိုညာဆင်နွှဲနေရတာပါ။ပစ်စ်ဘတ်မြို့မှာတော့ဆင်နေနေ့က73ဒီဂရီစင်တီဂရိတ်ပဲရှိတဲ့အတွက်1983ခရစ်စမတ်အကြိုညာအေးအေးစံချိန်ကိုကျိုးသွားတယ်လို့မြို့သားမိုးလေဝသဌာနကပြောပါတယ်။နောက်ဂျော်ဂျီယာနဲ့တောင်ကာရိုလိုင်းနားပြည်နယ်တွေကမြို့ကြီးတွေမှာလည်းဝါရှင်တန်ဒီစီနဲ့ အေးတန်ကိုခံရရတာဖြစ်ပါတယ်အေးတဲ့လွန်ကဲမှုနဲ့တူနိုင်ငံတော်ရာသီဥတုနဲ့ဆက်နယ်ဖြစ်ပေါ်တဲ့ရင်တိုက်မှုကြောင့်တေအဆုံးအတူကအနည်းဆုံး16ဦးရှိပါပြီအတိတ်ဒေတာကအေးလွန်ကဲမှုနဲ့တူဆိုက်ကလုန်းရိုက်ခတ်မှုကြောင့်နှင်းထူရက်စွာကျပြီးကုန်းလွင်ရန်ကြီးတွေရှိရာဒေတာမှာလေပြင်းတွေတိုက်ခတ်နေတာလည်းဖြစ်ပါတယ်
တရင်တွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်အပတ်စဉ်ကဏ္ဍနဲ့အထူးအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါတော့မယ်အခုပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ဖယ်ရှားပြီးပြည်တော်စုတက်တမတော်တက်ထူထောင်မှုမျှော်မှန်းကြောင်း PDF တပ်တွေကိုပြည်သူ့တပ်မတော်အဖြစ်တိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့ညီညွတ်မှုအားတိစောက်ထားတဲ့အကြောင်း NUG အစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကပြောဆိုပါတယ်ကိုသားညွန့်ဦးဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီဟုတ်ကဲ့ဦးရင်မွန်ခင်ဗျာအခုလို
view ကိုလက်ခံဖြေကြားပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီနေ့ကျွန်တော်ရေဆုံးမေးချင်တာကတော့ဒီညွေးဦးတော်လှန်ရေးကပြောမယ်ဆိုရင်အခုနှစ်ပြည့်ပါတော့မယ် ဒီကရန်ပြောရရင်မြန်မာနိုင်ငံရင်းနှီးပတ်သက်ပြီးတော့ဒေတာပြင်းနိုင်ငံတွေအထူးသဖြင့်အာဆီယံပေါ့နော်အာဆီယံကဒီ5 point တွေကိုလောက်ထားရှိတယ်သူတို့ရဲ့စဉ်းစားချက်ကအင်နိုင်းပြည်စုံစွန်းလေးဆိုလမ်းကိုတင်ထားတာပါအဲ့တော့ပြောမယ်ဆိုရင် NUG ဒီတော်လိုင်းရေးနဲ့ပတ်သက်ရင်ကျွန်တော်တို့စီရင်ဆင်နွှဲနေတဲ့ဒီတော်လိုင်းရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအင်မတန်ရှင်းလင်းပြတ်တာတဲ့တော်လိုင်းရေးပန်းတိုင်လည်းရှိတယ်တော်လိုင်းရေးလမ်းစဉ်လည်းကျွန်တော်တို့မှာရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်တို့ဒီလိုနားလဲပါတယ်အဲ့တော့ကျွန်တော်တို့မြို့မှန်းနဲ့ပန်းနိုင်ငံပါလေဆစ်အာနာရှင်စနစ်ကိုအကျွေးမဲ့ကျွန်တော်တို့ဖယ်ရှားရမယ ောင်တဲ့တစ်ခုကိုထူထောင်ကြဖို့ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့တစ်ဆက်သေးမေးချင်တာကတစ်ဖက်မှာခုနက NUG ကမျှော်မှန်းထားတဲ့ Federal ပေါ့နော်ပြောမှဆိုရင်တိုင်းသားအင်အားစုတွေရှိတယ်အဲ့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ NUG ရဲ့ဂျာဆက်ဆံရေးတိုင်းသားလက်နက်ကိုင်အင်အားစုတွေကိုစုစည်းနိုင်တဲ့အခြေအနေဘယ်လောက်များရှိပါ
အဲ့တော့ NUG နဲ့တိုင်းရင်းသားတော်လှန်ရေးဖွဲ့တွေရဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုဆိုတာကလည်းနိုင်ငံရေးနီလန်းအရာပေါ့စီရေးနီလန်းအရာပေါ့နီလန်းနှစ်ခုလုံး ਨੇ ကျွန်တော်တို့ဖြစ်ပါလိမ့်မယ်အဲ့တော့နိုင်ငံရေးနီလန်းအရာဆိုရင်ကျွန်တော်တို့ဒီမြန်မာ့ຫນွေဦးတော်လှန်ရေးမှာအမှန်တမ်းရေးကြီးတဲ့ဒါဘုံနိုင်ငံရေးနားလည်မှုတစ်ခုဘုံနိုင်ငံရေးသဘောတူညီချက်တစ်ခုဆိုတာအခြေခံအပြင်ကျွန်တော်တို့မှာရှိထားပြီးသားအဲ့ဒါပါလေဒါကျွန်တော်တို့ Federal Democracy ပြည်ငြိမ်းမှာအဲ့တော့ဒီပြည်ငြိမ်းအတိုင်းပဲဒါကျွန်တော်တို့ကတိကဘို့ရှိရှိဒါနိဋ္ဌာန်ရှိရှိကျွန်တော်တို့အကောင့်ထဲပေါ်သွားကြဖို့ပဲဖြစ်ပါလိမ့်စီရေးရဆိုရင်လည်းအားလုံးသိတဲ့အတိုင်း ကျွန်တော်တို့ PDF တက်မလို့ဆိုတာကဒီမဟာမိတ်တိုင်းသားတော်လှန်ရေးအဖွဲ့ကြီးရဲ့အကူအညီနဲ့ပဲဒါကျွန်တော်တို့ပူလောင်နေရတာဖြစ်တယ်အဲ့တော့ NUG နဲ့ဒါမဟာမိတ် ER တို့ရဲ့ညီနိုင်ပူပေါင်းဆောင်ရွက်မှုနဲ့ကျွန်တော်တို့စစ်ဒေသ၃ခုကိုဖွဲ့စည်းတယ်စစ်ဒေသမှုတွေဖြစ်လေဒါမဟာမိတ်တိုင်းရင်းသား EO များကကျွန်တော်တို့တာဝန်ယူထားတယ်အခုကျွန်တော်တို့တိဆောက်တဲ့ချင်းတော်ကွန်မန်းပေါ့ဒီအမိန်ပေးကုတ်ကိမှုစနစ်ဆိုတာလေမဟာမိတ် ER တို့များနဲ့ PDF များပူးပေါင်းပြီးတော့တိဆောက်တဲ့ဒါကျွန်တော်တို့ချင်းတော်ကွန်မန်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နားလေတာကတော့စစ်အာဏာရှင်ကိုအနိုင်ယူဖို့အတွက်ကျွန်တော်တို့လိုအပ်တဲ့စုစည်းညီညွတ်မှုအားကိုအခုချိန်မှာဒီဆောက်ထားနိုင်ပြီလို့ကျွန်တော်အနေနဲ့တလို့ပြောချင်ပ
ါကြားရမြင်ရတော့ဆိုရှင်စစ်ကောင်စီကလေချောင်းကိုပို့ပြီးတော့အားတုံးပြီးတော့တိုက်ခိုက်နေတာတွေ့ရပါတယ်ခင်ဗျာဖိအားပေးနေတာတွေ့ရပါတယ်အဲ့တော့တလောကလည်းအန်ယူဂျီယာယီတမနာကြီးပြောသွားတဲ့အထက်မှာဒီနိုင်ငံတကာကိုမြစ်တိုက်ခံတဲ့အထက်မှာလေရင်ပစ်လက်နက်တွေလိုတယ်ဆိုပြီးမြစ်တိုက်ခံခဲ့တာရှိပါတယ်ခင်ဗျာအဲ့တော့အရင်တော့ကလည်းဒီလေရင်ပစ်လက်နက်တွေရဖို့အတွက်အန်ယူဂျီဘက်က PDF ဘက်ကတော်လေးကြိုးစားလုပ်နေကြတယ်ကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့ဒီလေရင်ပစ်လက်နက်တွေအကူအညီတကယ်ရဖို့ကဘာကြောင့်များမှန်တာတွေအခက်အခဲမျိုးတွေကြုံရပါတယ်
ဟုတ်ကဲ့အဲ့တော့ဒီလေရင်ပြည့်လက်နဲ့ဆိုတာကတော့ဒါကျွန်တော်ဘာလုံးတိုင်းတာနဲ့သူကကန့်တတ်ထိန်ချုပ်ထားတဲ့လက်နဲ့ပစ္စည်းအမျိုးအစားလို့တို့ပြောရပါလိမ့်မယ်အဲ့တော့ရှင်းပါလဲဒါကျွန်တော်တို့ဒီလိုလက်နဲ့မျိုးတွေကိုအသုံးပြုပြီးတော့မှရက်ဖက်လေရင်တွေပါရီပစ်ချခဲ့တယ်ဆိုတော့အတွေ့အကြုံရှိခဲ့တာပေါ့အဲ့တော့ဒီလက်နဲ့အမျိုးအစားဆိုတာကအစိုးရအချင်းချင်းပေါ့ဗျာဒါပါမဲ့သူကပါမဲ့ပြန်လာတိမှတ်ပြုပြီးတော့ရောင်းချတာမျိုးညှဝေတာမျိုးဒီလိုလုပ်လို့ရှိအဲ့တော့မြူလန်းညီညီအစိုးရရဲ့ယာယီသမရာကြီးကနိုင်ငံတကာကိုဒီလီရင်ပြည့်လက်နဲ့ဒါတောင်းဆိုတယ်ဆိုတာကတနည်းအားဖြင့် NUG ကိုအတိမှတ်ပြုကိုတောင်းဆိုတာဖြစ်တယ်အဲ့တော့ NUG အနေနဲ့ဒီလိုလက်နဲ့ဒီရမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့နိုင်နိုင်နေနေနဲ့ကြိုက်တွေအသုံးပြုနိုင်တယ်ဆိုတော့အာမခံချက်ကိုလည်းဒါနိုင်ငံတကာကိုပြီးလိုက်တာဖြစ်ပါတယ်အဲဘယ်လိုပဲဖြစ်ဖြစ် NUG အနေနဲ့ဆိုလို့ရှိရင်ဒီလေရင်ပြည့်လက်နက်ပစ္စည်းများရှာဖို့ရယူနိုင်တဲ့နည်းလမ်းကတော့ရှိနေပြီလို့ကျွန်တော်အနေနဲ့ဒီလိုဖြေလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်သေးမေးချင်တာက PDF တက်ပြီးတော့ကိစ္စပါ PDF ပြည်သူ့ကော်မတီတက်ဖို့နဲ့ပတ်သက်ပြီးတော့စီချင်းဝက်နဲ့ပတ်သက်လို့မေးချင်ပါတယ်ဘာလို့တချို့နေပြည်တော်မှာNUG လောက်ကံ PDF ရှိလို့ NUG နဲ့ပြီးကြခွဲထွက်နေတဲ့ဒီကာဝေးတက်တယ်လည်းရှိတော့တချို့နေမျိုးတွေမှာဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်နေဆိုရယ်ဆွဆွဲချက်တွေထွက်နေပါတယ်ကြားရပါတယ်ကျွန်တော်တို့အဲ့တော့ဒါတွေကို NUG ကဘယ်လိုကင်ထွက်ဖြေရှင်းပါလဲခင်ဗျာဘယ်လိုတောင်းခံမှုရှိပါလဲ
ဟုတ်ကဲ့ဟိုတီးကြတာကတော့ကျွန်တော်တို့ဒီ PDF တက်ပြီးတော့ဆိုတာကဒါတာမန်တပုံဖွဲ့တခုမဟုတ်ပါဘူးအဲကျွန်တော်တို့အနေနဲ့ PDF ပါနိုင်ငံရဲ့တက်မတော်ဖြစ်တယ်ပြည်သူတက်မတော်ဖြစ်တယ်လို့ကျွန်တော်တို့ဘယ်လိုခံယူရတဲ့ဒီဆောင်ဖြစ်အဲ့တော့ NUG အနေနဲ့ဒီ PDF တက်မတော်ပြည်တော်ချိန်မှာလည်းဒီတက်မတော်ဟာအဓိကတာဝန်တစ်ခုကိုနိုင်ငံထမ်းဆောင်ရဖို့ရှိတယ်လို့ကျွန်တော်တို့ဒီလိုမှတ်ယူအဲ့တော့နံပါတ်1တာဝန်ကဒီဒေါ်လာ1တာဝန်ဆီအာနာရှင်တို့စနစ်ကိုမြစ်ပြအောင်ကျွန်တော်တို့ချိန်မိုးရမယ့်တာဝန်ရှိတယ်တပြိုင်တည်းမှာပဲအရေးကြီးတဲ့ဒုတိယတာဝန်ကဒီဒေါ်လာကြီးအလွန်ကာလမှာလေဒီနိုင်ငံနဲ့ဒီပြည်သူတွေရဲ့လုံခြုံရေးကိုအာမခံရမယ်တောင်းဒီတာဝန်တစ်ခုကိုထမ်းဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာ PDF ပြန်ပို့တော့တာဖြစ်အဲ့တော့ professional တက်မတော်တရားရဲ့အသက်ကပါလေဒီစစ်ဖက်ဆိုင်ရာကျင့်ဝတ်တွေစီးမြင်စည်းကမ်းတွေလူတွေလေးစားနိုင်တာဒါအင်မတန်ရေးကြီးတယ်လို့ကျွန်တော်တို့မှတ်ယူအဲ့တော့ဘလို့စစ်ဖက်ဆိုင်ရာကျင့်ဝတ်စီမင်းဖောက်ဖျက်မှုမျိုးကိုမှဒါကျွန်တော်တို့ NUG အနေနဲ့လစ်လျူရှုရမရှိဘူးအဲ့တော့ဘလို့စီးပြစ်မှုကိုမှလည်းကျွန်တော်တို့အနေနဲ့သိကြအောင်ဆောင်ဖို့ပေါ့မျက်ွယ်ပြုဖို့မရှိဘူးလို့ကျွန်တော်အနေနဲ့ပြောလိုပါ
မြေပြင်လူလူအနေထားမှာကစနားပြမှုတွေအကြမ်းဖက်နှိမ်နှင်းခါတဲ့ခါမှာမခံမရနိုင်တဲ့ဒီနေ့ဒေသတည်တည်မှာ ရရလက်နက်တွေနဲ့ဆက်ပြီးတော့ခုခံတိုက်ခိုက်ကြတယ်ပေါ့နော်အဲဒီနောက်မှာNUG ကနေပြီးစီးလက်စင်ချက်သုံးမယ်ဆိုပြီးတော့တရားဝင်ကြေညာဆစ်ဆင်ခဲ့ပါတယ်အဲ့တော့တကယ်လက်တွေ့မြေပြင်မှာရှိနေတဲ့ဒီ PDF တပ်ဖွဲ့ဝင်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအပေါ်မှာဘလောက်ထိ NUG အနေနဲ့ကြီးကြပ်နိုင်ပြီလဲဘလောက်ထိထိန်းချုပ်ထားနိုင်ပြီလဲခင်ဗျအ
ဲ့တော့ဒီလက်နက်ကိုင်ဒေါ်လာရေးကိုဆင်နွှဲရတယ်ဆိုပေမဲ့ကျွန်တော်တို့အနေနဲ့စစ်တပ်တစ်ခုကိုအချိန်ယူတည်ဆောက်ပြီးမှဒေါ်လာရေးစဖို့အချိန်တွေကကျွန်တော်မပြေဘူးအဲ့တော့ကျွန်တော်တို့ဘာလုပ်ခဲ့ရတယ်လဲအတိုက်ပွဲဝင်ရင်းမယ်ခုရတမတော်ကိုတိဆောက်ရတယ်တမတော်ဒီဆောက်ရင်းမယ်တစ်ချိန်တည်းမှာကျွန်တော်တို့တိုက်ပွဲဝင်နေခဲ့ရတာဖြစ်တယ်အဲ့တော့ဒေါ်လာရင်းအစကိုပြန်ကြည့်မယ်ဆိုရင်ဒါဒီဒေသန္တရကာကွယ်ရေးဖွဲ့တွေဆိုတာကတနင်္ဂနွေလုံးတိုင်းတာနဲ့ဒါရေတွက်နဲ့ပြောရင်ထောင်နဲ့ခြေပြီးတော့ကျွန်တော်ပေါက်လာတယ်အဲ့တော့ဒီဒေါ်လာရင်းအောင်မွေးခနိုင်မှုဆိုရင်ဒီအင်အားစုတွေကိုကျွန်တော်တို့ကဒါဒေါ်လာရေးလန်တော်တခုရဲ့အောက်မှာတနည်းပြောရင်ချင်းတော့ကုန်မယ်တခုအောက်မှာအတီဆောက်နိုင်မှုအမှန်တရားရေးကြည့်တယ်ဆိုတာ NUG နေအနေနဲ့ရောเนาะကျွန်တော်တို့ရဲ့လက်တွဲပေါ် ER အနေနဲ့ရောဒီချက်ကိုကျွန်တော်တို့အမှန်တရားရေးကြည့်တဲ့အချက်အဖြစ်ကျွန်တော်တို့နားလည်သဘောပေါက်ပေါက်ခဲ့ကြတယ်အဲ့ဒီအတွက်အခုကျွန်တော်တို့ NUGPDF များနဲ့ဒါကျွန်တော်တို့တိုင်းသားဒေါ်လာရေးဖွဲ့အစည်းများပူးပေါင်းပြီးတော့မှကျွန်တော်တို့တည်ကြတဲ့ခိုင်မာတဲ့ချင်းတော်ကွန်မန်တကူအမိန့်ပေးကုတ်ကဲမှုစနစ်တစ်ခုကိုဒါတည်ဆောက်ကြမယ်ဆိုပြီးတော့လည်းညီနိုင်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အဲ့တော့အခုဆိုရင်ဒီချင်းတော်ကွန်မန်တည်ဆောက်မှုပါလေကောင်းကောင်းပုံပေါ်လာပြီဒီသဏ္ဍာန်ကာကွယ်ရေးဖွဲ့အများစုပါလေဒီချင်းတော့ကွန်မန်အောက်မှာတစူတစည်းတဲ့ဖြစ်လာပြီလို့ကျွန်တော်အနေနဲ့ပြောရပ
ါဟုတ်ကဲ့ကျွန်တော်ဘာကြောင့်မေးလဲဆိုတော့စချို့စိုးရင်ကြတဲ့ဝေဖန်ကြတဲ့လူတွေကလက်ရှိမြန်မာနိုင်ငံမှာလက်နက်ကင်ပစ္စည်းတွေဒေသသင်းသင်းမှာရှိနေတယ်အဲ့တော့စိုးရင်ကြတာကဆီးရီးယားလိုမျိုးအာဖဂန်လိုမျိုးတစ်ချိန်မှာထိန်းချုပ်မှုမရနိုင်တဲ့လက်နက်ကင်ဖွဲ့အများကြီးများဖြစ်လာတာဆိုစိုးရင်တာပါအဲ့တော့ဘူထိန်းချုပ်မှုရှိတဲ့ကိုဒေသကိုအုပ်စိုးထားတဲ့လက်နက်ကင်ဖွဲ့တွေမြန်မာပြည်ထဲမှာဖြစ်သွားကြမှာစိုးရင်ကြတဲ့ဝေဖန်ကြတယ်အဲ့တော့ဒီအလားအလာမျိုးတွေကိုကျုံလာနိုင်ပါလားဥယျာဉ်မှာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆီးရီးယားလိုအခြေအနေမျိုးကိုကျွန်တော်တို့ချုပ်နှဲကျင်တယ်ဆိုရင်တော့ကျွန်တော်တို့ဒေါ်လာကြီးအင်အားစုအားလုံးမှာတာဝန်ရှိတယ်လို့ကျွန်တော်တို့မြင်ပါတယ်တော့ဒေါ်လာကြီးအောင်ယုံနဲ့လည်းမပြီးသေးဘူးဒေါ်လာကြီးအလွန်မှာလည်းကျွန်တော်တို့တွေကဒီနိုင်ငံဒီပြည်သူတွေရဲ့လုံခြုံမှုဒါကိုကျွန်တော်တို့အာမခံခဲ့ပြီးရ
โอเคကျွန်တော်နောက်ဆုံးခုမေးချင်တာကတော့ NUG မှာအရေးကြီးတဲ့ဝန်ကြီးတဦးနေနဲ့ဦးကြီးမိုးရဲ့ဦးချင်းခံယူချက်သိချင်ပါတယ်ကျွန်တော်ဦးကြီးမိုးအနေနဲ့လက်ရှိမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုမြင်ထားလဲဘယ်လိုပုံဖော်ချင်ပါလဲအဲ့
တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်တော်စုမှာအဓိကကြတဲ့နိုင်ငံရေးပြဿနာအခုရှိတယ်လို့ကျွန်တော်တို့ရှုမြင်တယ်အဲ့တော့ပထမပြဿနာကတော့မြန်မာပြည်သူတွေဒီမိုကရေစီစိတ်သုံးတဲ့ပြဿနာဒုတိယပြဿနာကတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ရပိုင်ခွင့်တွေလက်လို့ဆုံးရှုံးတဲ့ပြဿနာအဲ့တော့ချုပ်ကြည့်မယ်ဆိုရင်ဒီနိုင်ငံမှာဒီပြဿနာကဘာဒီကဒါဆိုရင်ဒီပြဿနာနှစ်ခုပေါ်ပေါ်ရခြင်းရဲ့အကြောင်းကပါပဲအကြောင်းကတစ်ချက်တည်းအဲ့တော့လက်နဲ့အားကိုးပြီးတော့မှဒီနိုင်ငံကိုဒီပြည်သူကိုဘုရားစိုးမှုဖို့ပဲတည်တဲ့အတွေးခေါ်ဒီနည်းပြောမယ်ဆိုရင်တော့ဒါစစ်အာဏာရှင်စနစ်အဲ့တော့ဒီစစ်အာဏာရှင်အတွေးခေါ်ကိုလက်ကင်ပြုတ်ထားတဲ့စစ်တပ်တစ်ခုရှိနေတာအသည့်ပင်လည်းကျွန်တော်တို့နိုင်ငံမှာပြဿနာဖြစ်လာအဲ့ဒါကြောင့်ကျွန်တော်တို့ကအနာဂတ်တစ်ခုကိုကျွန်တော်တို့ဖန်တီးမယ်ဆိုရင်တည်ကြတာကကျွန်တော်တို့တံပတော်တစ်ခုကိုလည်းကျွန်တော်တို့ဖန်တီးရတယ်အာဏာရှင်စစ်တပ်နေရာမှာပြည်သူစစ်တပ်ကိုအစားထိုးပြီးတော့မှဒီဆောက်ကြတိုင်းရင်းသားပြည်သူတွေအားလုံးကူစားပြုပြီးတော့ပါဝင်ဝင်ရှိတဲ့တပ်မတော်မျိုးဒါကိုကျွန်တော်တို့ထူထောင်အောင်အဲ့ဒီအတွက်ကျွန်တော်တို့ကပြည်တော်စုအစ်တစ်ခုကိုတပ်မတော်အစ်တစ်ခုကိုပြပိုင်နေကျွန်တော်တို့ထူထောင်ကြရမယ်လို့ပြောတာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဥကြီးမုံ view ကိုခုလိုအချိန်ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့ဥကြီးမုံခင်ဗျာ
ဒါကတော့ NUG ကာကွယ်ရေးဝန်ကြီးဦးရင်မူကို VOA ဝန်တော်သားကိုသားညွန်ဦးကဆက်သွယ်မေးမြန်းခဲ့တာပဲဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနဲ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေနဲ့အထူးအစီအစဉ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုပထမဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုအတန်အစီအစဉ်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအထက်ဘက်ပဋိပက္ခတွေအကြအိုးအိမ်ဆုံးခွာထွက်ပြေးရသူတသန်းလောက်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အများစုကနေရာမပြောင်းနိုင်ကြသေးပါဘူး။အဲ့ဒီအထက်မှာကရင်ပြည်နယ်မြဝတီမြို့ကဥက္ကဋ္ဌရွာကရွာသူရွာသားတွေလည်းပါဝင်နေပါတယ်။မြန်မာစစ်တပ်ရဲ့မကြာခဏလေကြောင်းတိုက်ခိုက်မှုတွေကြောင့်တောင်ရင်မြေကန်တစ်လျှောက်ပြေးလွှာတိမ်းရှောင်နေရတဲ့ဥက္ကဋ္ဌရွာသားတွေအကြောင်းကိုဒီတစ်ပတ်ဒုအတန်အစီအစဉ်မှာတင်ဆက်ထားပါတယ်။
ฟาดุมนาอุเลจนมาฮาวเลยดิดาแมอูอดูตอบาแมอูตอนะกิดายะฮาวตบอนะนะ
ยามารอลีเนลับเปดาเอยซออูทีวีมีหลองนาชีดะโลมีมะหลองเวเป็ดสีดาชีเดมะเป็ดสีเดไอ๋นุเลชีเด
บยอเอลปลอตัลเมียนโอลาตัลเมียนโอบยอดูออ
ตะคาตะลีซินซาเยมีมาสิตาเรโอยันดอดาถั่วมีเดจมารออะตูรอยันตูมาหม่อดาอะคูกะเปียงเกดอเปียงโลโลเมียรออูบามาเลซินซาโลเมียรออู
တိုက်ပွဲများစွာကြောင့်လူပေါင်းများစွာဆစ်ရှောင်နေရတဲ့မြန်မာနိုင်ငံမှာဆစ်ဘေးရှောင်ဘလောက်ရှိရဲဆိုတာအတိအကျချီးရခံနိုင်မှုအခက်ခဲလာပါတယ်။ကမ္ဘာကူလာတမကရဲ့အချက်အလက်အရတော့ဆစ်အာဏာသိမ်းပြီးနောက်ပိုင်းဆစ်ရှောင်တိတိတမတတန်းရှိရဲလို့သိရပါတယ်။ဒီလိုဆစ်ရှောင်နေရသူတိုင်းဟာအချိတ်တလန့်နဲ့ပြေးရှောင်နေရပြီးသူတို့မှပြန်စရာအိမ်လည်းမရှိတော့သလိုအရင်ဆုံးကနေခဲ့တဲ့ဘဝမျိုးကိုလည်းပြန်မရနိုင်တော့ပါဘူး။ဒီတစ်ပတ် podcast မှာတော့ကရင်ပြည်နယ်ဥက္ကဋ္ဌရွာသားတွေရဲ့အတန်းကိုနားထောင်ရမှာဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီဆောင်မအပြည့်အစုံကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောင် Solo Du ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။မြောက်ဒီမြို့ထက်ကဥက္ကဋ္ဌရွာဟာနှစ်ပိုင်းအခြားတစ်ခုထိအတော်လေးကိုငင်းငင်းချင်းချင်းရှိခဲ့ပါတယ်။လူဦးရေ825ယောက်ရှိတဲ့ရွာလေးမှာရွာသားတွေကမွေးမြူရဲနဲ့ပြောင်းဆိုင်ပြူရေကိုလုပ်ကင်ကြပါတယ်။ဒါပေမဲ့ဇွန်လ26ရက်နေ့မှာတော့ကရင်မြို့သားအစည်းအရုံး KNU ရဲ့လနကိုင်ဖွဲ့စည်းဖြစ်တဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကအနီးအနားကဘီဟာမြောက်စခန်းတွေကိုတင်ခတ်ပါတယ်စခန်းသိမ်းခံရတဲ့မြန်မာစစ်တပ်ကတော့အင်အားအလုံးကျုံတုံးပြီးတုတ်ပြန်ခဲ့ပါတယ်အတိုက်ခံလနကိုင်ဖွဲ့တွေရဲ့အချက်အလက်ရကတော့လေးရက်အတွင်းမှာလေကြောင်းတိုက်ခိုက်မှု125ကြိမ်လောက်ခဲ့တယ်လို့သိရပါတယ်တိုက်ခိုက်မှုအတွင်းမှာပုံတန်ကြောင့်သက်ကြီးရွယ်ဦးတို့တတိလိမြင့်မြောတဲ့အထိဖြစ်ခဲ့ရပါတယ်မြန်မာဘက်ကတိုက်လျင်တစည်းရဆိုရင်ထိုင်းလေပိုင်းနဲ့တည်းမှားဝင်မိပြီးထိုင်းဘက်ချက်မှာစာသင်ကျောင်းတွေဘေးလွတ်ရာကိုရွှေ့ပြောင်းရတဲ့အထိအထိတ်ထိတ်အလက်လက်တွေဖြစ်ခဲ့ရပါတယ်ဥက္ကဋ္ဌရွာသားတွေကတော့အသက်ဘေးလွတ်ဖို့တောင်းရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချက်ကိုဝင်ပြေးကြရပါတယ်ဒီအထက်မှာကြည်ရွာတောင်ဝင်ရှိသူတီးစော်သူလည်းပါပြီသူကတော့တို့အတန်ကိုကင်းဘာသာစကားနဲ့ကောပမာဘာသာစကားနဲ့ပါကြုံရတဲ့အတွေ့အကြုံကိုပြောပြထားပါတယ်ထိုင်းလုံခြုံရေးအဖွဲ့တွေကသူတို့ကိုမြန်မာဘက်ချမ်းပြန်ခိုင်းတယ်လို့ပြောပါတယ်ဒါပေမဲ့သိပ်မကြခင်မှာပဲလေကြောင်းတက်ခက်ခံရတာတွေပြန်ဖြစ်လာလို့မြစ်ကိုနောက်တစ်ခေါက်ထက်ကူပြီးပြေးရပါတယ
်ชาวกาดามาရောက်တဲ့လူကလည်းထိုင်းနိုင်ငံကိုကူထိုင်းကလည်းလာမောင်းတဲ့ခါပြန်သွားထိုင်းပြန်သွားပြန်ကျွန်တော်တို့တွေကလည်းဒီတက်ကောင်ပြန်ကူအဲ့ဒီနောက်ပြီးတော့အဲ့ဒီလီရင်နဲ့ပြည့်တဲ့ဖြည့်သွားတဲ့လူတယောက်ကထမ်းပဲကမ်းရမယ်အဲ့ဒီထမ်းပဲကမ်းပဲထမ်းပဲကမ်းနဲ့ဟိုချောင်းနဲ့ဆိုလို့ရှိရင်ခိုင်ငါခိုင်တရာတရာကျော်ကျော်တော့กว่าတယ်ဘယ်လိုဘယ်လိုဖြည့်မှန်းလဲမသိဘူးအဲ့ဒါသူအလောင်းကလည်းဒီနေရက်လောက်မှသူမိဘတွေတမြုပ်နေရတယ်။သူတရက်ကတိုက်ယူလို့မရဘူးလေ
။ကိုရသားလီရင်နဲ့ပစ်တာထီလို့တည်သွားပြီးဆိုတာသိနေပြီမယ်။ထက်ကျဲလာမဲ့ဘုံနဲ့ထိုင်းလုံခြုံရေးအဖွဲ့တွေကို ကြောက်နေရလို့မြစ်ကန်းနာကနေသူ့ခန္ဓာကိုကြည့်နေရတဲ့အဖြစ်ကိုစိတ်ကူးရင်ပုံဖော်ကြည့်ပါ။၅လကြော်ကြာခဲ့ပြီးနောက်မှာဥက္ကဋ္ဌရွာသားရာပေါင်းများစွာမြန်မာဘက်ခြမ်းမြစ်ကန်းဘေးမှာတောင်းတင်းနေခဲ့ပါတယ်။တဲအသေးလေးတွေနဲ့အဆင်ပြေသလိုခိုးလုံနေရပါတယ်။မြန်မာဘက်ကန်းတလျှောက်မှာစစ်ဆောင်စခန်း6ခုရှိပြီးစစ်ဆောင်26,000 ကျော်ရှိပါတယ်။စစ်တပ်ကသူတို့စခန်းကိုပြန်ရယူနိုင်ပြီးရွာကိုပြန်ကြည့်တဲ့လူတွေရဲ့ပြောပြချက်အရာအိမ်တွေဖောက်ထွင်းခံရပြီးပျက်စီးကုန်တယ်လို့တိဆော်သူကပြောပါတယ်
။သွားခဖြာမနာတော့ဘာလဲခလူဖတ်ဒုမနာဦးလေ
ရွာမှာတော့လေနဲ့လံပြတာအေရဆောက်အုပ်ထီပြီးမီးလောင်တာရှိသလိုမီးမလောင်ဝဲပျက်စီးတာရှိရဲမပျက်စီးတဲ့အိမ်တွေလည်းရှိတယ်မပျက်စီးတဲ့အိမ်တွေကိုသူတို့ဖြိုပြီးတစ်တာအကောင်တွေယူပြီးနောက်မီးနဲ့ရှို့တာလည်းရှိမှာပေါ့တစ်တာတွေကိုတော့သူတို့ပြူဟာကိုယူသွားတယ်လို့တော့ပြောတာပဲ
နော်မူနော်ထဲကတော့ဥဂရိထာကသူမအိမ်ကိုပျောက်ဆိုင်ခင်းကရတဲ့အမျက်ငွေကိုစုပြီးစောက်ခဲ့ပါတယ်ဒီအတွက်ဘတ်2သိန်းဒေါ်လာနဲ့ဆိုဒေါ်လာ6,000ကုန်ကျခဲ့ရပါတယ်။ယူရတဲ့ကတခြားအိမ်တွေဆိုရင်လည်းဒီထက်2ဆလောက်ကုန်ကျနိုင်ပါတယ်။ပြည်သူတွေဟာအိုးအိမ်ကောက်ပဲတိနှံတွေပြင်အသက်ရှင်ရည်တည်နိုင်စွမ်းပါဆုံးရှုံးခဲ့ရပါပြီ
။တာသမီမတော့ဝဘဲတယ်လဲမနာတယ်ဘယောအဲ့လေပလော။တာမီရောလောပါ။တာမီရောဘယောတို့
တခါတလေစဉ်းစားရင်မြန်မာစစ်သားတွေကိုအရန်ဒေါသထွက်မိတယ်။ကျမတို့ကသူတို့ရဲ့ရန်သူမှမဟုတ်တာ။အခုကပြောင်းလဲတော့ပြန်လုံးလို့မရတော့ဘူး။ဘာမှလည်းစဉ်းစားလို့မရတော့ဘူး။ပြောင်းလို့တာတထဲရီစီမှာဝေတတိကျော်ထုတ်ထားရလေ။ဝဲအေးတွေပါအကုန်ရွာမှာကျန်ခဲ့တာ။အလုံးရှုံးတာပေါ့ပြန်လုံးလို့မှမရတော့
။တခြားရွာသားများစွာလည်းဒီအခြေအနေကိုကြုံရပါတယ်။တကယ်လို့သာရွာသားတွေစိတ်ရှောင်စရာမလိုခရင်အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလမှာသူတို့ပြောင်းဆိုင်ခင်းတွေရိတ်သိမ်းနိုင်ခဲ့မှာဖြစ်ပါတယ်။အခုတော့စိုက်ခင်းတွေကြုံမြင့်နိုင်ခဲ့တဲ့အတွက်သူတို့ငွေကြေးအရာများစွာဆုံးရှုံးကြရပါတယ်။တချို့သောရွာသားတွေကတော့သူတို့ရဲ့စိုက်ခင်းတွေကိုပြန်ဆိုင်နိုင်ခဲ့ကြပါတယ်။ဒါပေမဲ့တီဆော်သူရဲ့မိသားစုစိုက်ခင်းထဲမှာတော့အန်ဒီရဲ့ရှိတာတွေဝင်စိုက်ပျိုးခံလိုက်ရပါပြီ
။ဒီခေတ်မှာတော့အခေတ္တတော်နဲ့ဒါတဖူးမှုတွေအကလောတဆိုင်တန်း
အခုဦးတမီပြန်လုံးမယ်ဆိုပြီးခွင့်ပြန်တောင်းတော့သူ့ပြောင်းခင်းမှာဘုံတွေထောင်ထားတယ်စစ်သားတွေကပြောတယ်အဲ့မှာဘုံတွေရှိတယ်တဲ့သူတို့တွေ့တယ်တဲ့တာဝန်မယူပေးနိုင်ဘူးတဲ့
စစ်သားတွေကတော်လင်ရေးအဖွဲ့တွေခြုံခိုးတိုက်ခိုက်တာကိုကောက်ွယ်ဖို့သူတို့စခန်းအနားနဲ့လုံခြုံရေးဂိတ်တွေမှာမြင်မြုံမှိုင်းတွေကိုထောင်ထားသေးတယ်လို့တီဆော်သူကပြောပါတယ်ဒါကြောင့်စစ်ဆောင်ရွာသားတွေဟာသူတို့ရဲ့အိမ်ကိုပြန်ဖို့ကြောင်းလန့်နေရတာပါလူအခွင့်ရေးတကြွလှုပ်ရှားသူစောနန္ဒစုကတော့
တေချဲကကြတော့စိရစိုးမှုရောက်တာပေါ့ဘာလို့လဲဆိုလို့ရှိရင်ကြည်စုပိုင်းစီစိန်တွေကိုဖျက်ဆီးတယ်ပြည်သူတွေကိုဟွာပေါ့နော်ခိခိုက်တယ်ရအောင်သိချင်အောင်လှောက်ဆောင်တယ်ဒါကြီးလေးတဲ့စိရစိုးမှုဖြစ်တယ်အဲ့နေ့အချက်ကလူအခွင့်ရေးချူပါမှုကပြည်သူတွေရဲ့အသက်အဝေးစီစိန်တွေဒါသူတို့ကဖျက်လို့ဖျက်ဆီးလုပ်တယ်တပ်ဖြတ်တယ်ပေါ့နော်ညီမနှိမ့်ဆက်တယ်ဒီနောက်တစ်ခါကျလို့ရှိရင်စိဒီရဲ့ကျင်းဟုတ်စီမေစီကံကပြည်သူပိုင်းတည်စီလူကမတရားလူမျိုးရဘူးမခိုးယူရမသိယူရဘူးဆိုတဲ့အရာတွေဒါသူတို့ကချူပေါက်ရရောက်တာပေါ့အဓိကတော့ဒါပြည်သူတွေရဲ့အသက်မူဏကြောင့်လောက်ကင်ခွေကိုဒါသူတို့ကချူပေါက်တာပေါ့နော်ပြည်သူတွေကဟိုအချိန်နဲ့တပြေးညီသူကဒီရာဒီလိုက်သူအသက်မူဏကြောင့်ပြည်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်လို့မရတော့ဘူးစီမေစီကံကိုတင်းနေတယ်ပြည်ဆက်ပြည်တိတ်ဆောင်နေကြရတယ်ပေါ့နော်အဲနောက်တစ်ခါကျလို့ရှိရင်ဒီလိုမျိုးမျိုးမြန်မာနေတော့လည်းဘာမှပောက်ခွေတည်တဲ့လည်းနဲ့ခဲရနေတော့လည်းသူတို့ရဲ့လောက်ကင်ကြောင်တဲ့နေရာမှာဆင်ရှိနေတာမျိုးလို့ထားရှိနေတာမျိုးလို့ဆိုလို့ရှိရင်ဒါပြည်သူဒီသက်ခံပြည်သူတွေရဲ့အသက်ဒီအန်ဒီရကိုချိန်ရှောက်နေတယ်ပေါ့ဒါသူတို့ရဲ့လုံခြုံမှုအခွင့်အရေးကိုဒါချူပေါက်ရရောက်တာပေါ့
အခုတော့ရွာကိုမြစ်ကနှစ်ပိုင်းပိုင်းလိုက်ပါပြီတချို့သောရွာသားတွေမြန်မာဘက်ကမှဆက်နေကြပြီမဲ့တီးဆော်သူနဲ့တချို့သောရွာသားတွေကတော့ထိုင်းဘက်ချက်မှမရေမရာနဲ့အသက်ဆက်ရှင်နေရပါတယ်သူတို့ကိုပိုင်ပြောင်းဆိုင်ခင်းတွေကိုထွန်ရက်စိုက်ပျိုးခွင့်မရတော့ဘဲထိုင်းတောင်သူတွေရဲ့ပြောင်းခင်းမှာအလုတ်သမားဖြစ်လောက်ကင်နေရတာပါအလုတ်ကတော့တမိသားစုလုံးမှာတယောက်နှစ်ယောက်ပဲလုံလို့ရတယ်လို့တပတ်မှာတရက်နှစ်ယောက်ပဲအလုတ်လို့ရတာပါတို့အတန်ကသူတို့နဲ့စကားပြောကြည့်တဲ့အချိန်မှာ Tina Yetina Yati Kong Yabimo, Lolem Shirobabu, Anaga, Majia Mati Chadolo, Tuya Ajin Chain Vigobe, Tanta Mini Badode.
The Diara was here, Boda Bada to Noru Yamasu Mission leader. Oda, the Boda Bada Aluama di Catano, di Catano, Vado di Ganesin and Lode, now Roger. ပါပါရေးတစ်ခုရှိသေးတယ်ခရစ်ယာန်ဖေးမတ်ဆိုလည်းကျွန်တော်တို့အများအားဖျားရှင်နေတဲ့ခရစ်မတ်ကျွန်တော်တို့လုပ်တယ်လေခရစ်မတ်ပွဲတော့ကျွန်တော်တို့လုပ်တယ်အဲ့ဒီဘာသာရေးတော့လုပ်ချင်ကြတာပေါ့အခုဖုန်းကြီးကြောင်းတော့မှာပြို့ဘူးမြတ်စွာဘုန်းကြီးတော့မရှိတော့ဘယ်လိုမှပြန်ဗုဒ္ဓဘာသာအယူဝါဒတွေကိုယ့်ရဲ့ခရစ်ယာန်အယူဝါဒဘာသာဘာသာရေးပွဲတွေလုပ်ဖို့ကဘယ်လိုမှမဖြစ်နိုင်
sing gejaya lo, jenah melu tu dan pedari ka mule mai. Di sisi engko, lucine ka bambu kuni cabi, frendia mnyamane, foundation hero nero ka bubang desa cara pibai. Tu dan sisi engko, nasi biye dua, jesu atu dan hibai sih.
ဒါကတော့ခရင်ပြည်နယ်တွေကစစ်ပစ်ဒုက္ခတွေရဲ့အကြောင်းကိုတင်ပြပေးခဲ့တဲ့ဒုအတန်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တင်းငွေနေနေမနေ့ဖက်အတန်းလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။စထရီးမန်တွေရဖို့အရေးကြီးတဲ့အတိတ်ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တင်းမန်တွေရယူနိုင်ပါပြီ။လက် ယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တနင်္ဂနွေနေ့မနက်ဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့တနှစ်တာအတွင်းအဖြစ်အပျက်တွေကိုစူးစီးတင်ပြပေးတဲ့အထူးအစီအစဉ်တစ်ရပ်ကိုစတင်ထုတ်လွှင့်ပါတော့မယ်2022ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာနိုင်ငံရေးအပြောင်းအလဲတွေသဘာဝဘေးအန္တရာယ်တွေကြုံခဲ့ရသလိုအကြမ်းဖက်မှုစစ်နယ်ပဋိပက္ခတွေအပြင်နိုင်ငံရေးအပြောင်းအလဲတွေလည်းရင်ဆိုင်ခဲ့ကြပါတယ်။ပဲလို့ပဲကြုံခဲ့နှစ်တကူပြောင်းလဲတဲ့အချိန်မှာတော့ကမ္ဘာပြည်သူတွေအနေနဲ့အဆူရတွေအားလုံးပုံပေါ်ကောင်းမွန်တဲ့အခြေအနေတွေကိုအကောင်းမြင်မျှော်လင့်ချက်နဲ့ခါတိုင်းနှစ်တယ်လို့ပဲဖြတ်သန်းကြပါတယ်။2022ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစူးစီးပြီးနှစ်ချုပ်အထူးစီစဉ်အဖြစ်ကိုသိန်းထိုက်ဦးနဲ့မတ်မြသစင်အောင်တို့ကတင်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ကိုဗစ်ရောဂါကူးစက်မှုတွေကမ္ဘာတစ်ဝှမ်းစိုးစိုးဝါးရင်ဆိုင်ခဲ့ရပြီးတဲ့နောက်ဇန်နဝါရီလနှစ်စံပိုင်းမှာတော့နိုင်ငံတော်တော်များများသန်းနဲ့ချီတဲ့ပြည်သူတွေကာကွယ်ဆေးတွေထိုးပြီးနေကြပါပြီကမ္ဘာနေရာတချို့မှာနှစ်သစ်ကိုကြိုတဲ့လူစုလူဝေးနဲ့အခမ်းအနားတချို့ပြန်လည်ကျင်းပခဲ့ကြပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့မြို့ကြီးတချို့မှာကူးစက်မြန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေဆက်ရှိနေပြီးလူသေဆုံးမှုတွေလည်းကျန်နေဆဲဖြစ်ပါလေ။နှစ်သစ်ကူအခမ်းအနားတွေကိုခါတိုင်းလိုစီစီကားကားမကျင်းပတော့ဘဲအချင်းချုံကျင်းပတာတွေတွေ့ရသလိုတချို့နေရာတွေမှာအခမ်းအနားတွေကိုဖျက်သိမ်းခဲ့ကြပါလေ။2022ခုနှစ်နေဆန်ကမ္ဘာနိုင်ငံတွေဟာကိုဗစ်အလွန်ပြန်လည်နိုးထဖို့အာယူရုံးကနေရာတွေကိုတွေ့ခဲ့ကြရပါလိမ့
် Ladies and gentlemen we can't be
pro January 6ရက်နေ့မှာပဲ American ပြည်ထောင်စုမှာသမ္မတဟောင်း Donald Trump ကိုထောက်ခံသူတွေလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့တစ်နှစ်ပြည့်အထိမ်းအမှတ် American သမ္မတ Joe Biden မင်းငုံပြောကြားပါတယ် American သမိုင်းမှာပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲပြီးငြင်းချမ်းစွာအာဏာလွှဲပြောင်းရေးကိုဟန်တာပြီးလူစုလူဝေးနဲ့လွှတ်တော်အထိချီတက်စီးနင်းခဲ့တဲ့ဖြစ်ရလို့သမ္မတဂျိုးဘိုင်ဒန်ကရှုတ်ချပါတယ်။ဒီဖြစ်ပျက်ဖြစ်ခဲ့တဲ့တစ်နှစ်ပြည့်အမတ်တရားအောင်မြင်ပွဲနေ့မှာဒီလိုအလားတူဖြစ်ရတွေနောက်နောက်ထပ်မဖြစ်ပေါ်အောင်အာမခံမှုလုပ်ရဲဆိုပြီးသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်
။ We can't allow violence to be normalized in this country. It's wrong.
2022ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုပြောနိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားကွင်းမှာတရားဝင်ခန်းနာတွေနဲ့ပွင့်လှစ်ပါတယ်။ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီဂျင်းပင်ကိုယ်တိုင်တက်ရောက်ပါတယ်။ရုရှားသမ္မတပူတင်ကုလသမဂ္ဂဒွေမှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာခေါင်းဆောင်တွေသံတမန်တွေအရေးတကြီးပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်နဲ့ကနေဒါနိုင်ငံတွေကတော့တရုတ်နိုင်ငံရှင်ကျင်းဒေသကဝီဂါမွတ်စလင်တွေအပေါ်တရုတ်ဆိုးရွားကလူမျိုးတွန်းအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အားစားပွဲတော်ကိုတန်တမန်ရေးအရာသဘိမ့်မောက်ခဲ့ကြပါလေအစိုးရတာဝန်ရှိသူတွေမတယောက်ပဲအားကစားသမားတွေကိုပဲဆီလွတ်ခဲ့ပါလေ
February လ24ရက်နေ့မှာ Ukraine နိုင်ငံမြို့တော် Kiev အပါအဝင်မြို့ကြီးဒါဇင်ဝက်ကျော်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့စပြီးတော့ပစ်ခတ်ပြီးရုရှား Ukraine စစ်ပွဲကိုစတင်လိုက်ပါတယ်။ Ukraine နိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုလည်းရုရှားတပ်တွေဝင်လာပါတယ်။ Ukraine စစ်တပ်ရဲ့ကာကွယ်ရေးဌာနရဲ့စီးရေးအဆောက်အုံတွေကိုပစ်မှတ်ထားပြီးတော့မစ်ဆိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ပါတယ်။ထောင်ထောင်ချီတဲ့ Ukraine နိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်။ဒီကျူးကျော်မှုဟာစီးရီးအရာအပြည့်အဝကျူးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကျူးကျော်မှုဖြစ်ယူကရိန်းခေါင်းဆောင်တွေကတော့ပြောဆိုနေကြပါတယ်ရှင
်။ဇူလိုင်လ10ရက်နေ့မှာပဲဂျပန်နိုင်ငံရဲ့ဩဇာကြီးမားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေတရက်နဲ့ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားခဲ့ပါတယ်။ဂျပန်နိုင်ငံရှေ့ပိုင်းနာရာမြို့ယထာဘူတာယုံအပြင်ဘက်မဲဆွယ်စီယုံဝဲတစ်ခုမှာမင်းကွန်ပြောကြားနေတဲ့အချိန်တရက်သမားတယောက်ကနောက်ကနေပြစ်ခတ်ခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့ဝင်းကြီးကျော်အောင်အဘေးကိုရဟရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးမြဲနှလုံးရပ်ပြီးတည်ဆောင်သွားခဲ့ပါတယ်။ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့တနတ်သမားကိုဂျပန်ရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဝင်းကြီးကျော်အောင်ရှင်ဆိုအဘေးလုံခြံတပ်ဖြတ်ခံရမှုအတွေ့အမေရိကန်ပြည်သူတွေကိုစားစိတ်မကောင်းတမိတဲ့အကြောင်းတပ်ရဂျိုးဘိုက်တန်ကဂျပန်ဝင်းကြီးချုပ်ဖူမီယိုကီရှီရာစီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။စက်တင်ဘာလမှာဇာပလခန်းနာကျင်းပပြီးနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံမှာဇွန်လလယ်ပိုင်းလောက်ကတည်းကဖြစ်ပေါ်ခဲ့တဲ့မိုးတီထန်ရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်တထောင်ကျော်သွားပြီလို့အာဏာပိုင်တွေကဩဂုတ်လကုန်မှာတုန်းကပြောပါတယ်။မကြုံမှုတဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေရှမ်းမှုတွေဟာဥရယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥရယာတီဆိုင်ရာဝန်ကြီးကပြောပါတယ
်။ဒီခါမှမကြုံမှုတဲ့ဒီမုတ်တုံမှုအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်လေးခုစလုံးမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ပြီးဒီရေကြီးမှုတွေကြောင့်လူပေါင်း33သန်းလောက်အတိဒုက္ခရောက်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်လအတွင်းလူပေါင်း1900ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရမန်ကပြောဆိုပါတယ်။တိုင်းပြည်ရဲ့သုံးဘုံတစ်ဘုံရေနစ်မြုပ်ခဲ့တာဖြစ်ပြီးကျွမ်းနွားတိတ်ဆန်အကောင်ကြီး8သိန်းလောက်သေဆုံးခဲ့တယ်လို့တဘောဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာန NDMA ကတင်ထုတ်ပြန်ပါတယ်။ရေကြီးမှုကြောင့်ပါကစ္စတန်နိုင်ငံမှာရှိတဲ့ခရိုင်160မှာ82ခရိုင်ရေဘေးတင်းခဲ့တယ်လို့တန်းပြည်စီးပွားရေးအမေရိကန်ဒေါ်လာ10ဘီလီယံဘိုးလောက်ထိခိုက်ခဲ့တယ်လို့ပါကစ္စတန်ဘဏ္ဍာရေးဝန်ကြီးကပြောပါတယ
်စက်တင်ဘာလအကျဉ်းမှာတော့အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအာလီခါမီနီနဲ့အစိုးရဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ပြီးအီရန်ပြည်သူတွေဆန္ဒပြပွဲတွေတိုင်းပြည်နေရအနှံ့ပေါ်ပေါက်ခဲ့ပါတယ်မြို့တော်တီဟီရန်အပါဝင်အီရန်နိုင်ငံတလွားမြို့ပေါင်း133မြို့မှာဘာသာရေးကောင်းဆောင်အယာတိုလာအာလီခါမီနီရဲ့ရုပ်ပုံတွေကိုမီးရှို့တာအပါဝင်ပုံစံအမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။မာရှာအာမီနီဆိုတဲ့မျိုးသမီးငယ်တူဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းကိုရော့တီရော့ရဲစီးတယ်ဆိုပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာတိုက်ဆုံခဲ့တဲ့အတွေ့အီရန်နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဆနာပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ကအင်အား၃နှိမ့်နှင်းခဲ့တဲ့အတွေ့လူ300ကျော်တေဆုံးခဲ့ပြီးတော့လူ14,000လောက်အဖမ်းခံရမယ်လို့လူခွင့်ရေးဖွဲ့တွေကခန့်မှန်းပါတယ်
။အီရန်ပြည်သူတွေရဲ့ဆနာပြပွဲကိုထောက်ခံတဲ့လှုပ်ရှားမှုတွေနိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့ပါတယ်။အီရန်မှာမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစန့်ကျင်တဲ့အနေနဲ့တူရကီနိုင်ငံကမျိုးသမီးတွေကလည်းစပင်းတွေကိုဖျက်ပြီး Twitter မှာပုံနေတင်အီရန်မျိုးသမီးတွေရဲ့ဆနာပြပွဲကိုထောက်ခံကြပါတယ်။ရင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ယာနဲ့ချီတဲ့အီရန်မျိုးသမီးတွေလည်းအီရန်ခေါင်းဆောင်အယာတိုလာအာလီခါမီနီကြားဆောင်ရေးကြွေးကြော်ခဲ့ကြပါတယ်။တောင်အမေရိကတိုက်ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာလည်းမျိုးသမီးရေးဆောင်ရွက်နေသူတွေအီရန်မျိုးသမီးတွေကိုထောက်ခံတဲ့အကြောင်းပြသတဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။
ဗြိတိန်ပြည်မကြီးအလစ်ဇဘက်ရဲ့နိုင်ငံတော်စာပနာခန်းနာကိုစက်တင်ဘာ19ရက်နေ့ဒီနေ့လာနေမှာလန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာကျင်းပခဲ့ပါတယ်။နိုင်ငံတော်စာပနာခန်းနာကိုသမ္မတရေဝန်ကြီးချုပ်တွေတော်ဝင်အတိုင်းဝိုင်းနဲ့ဂုဏ်သီးရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျင်းဘိုင်ဒန်တို့လည်းပါဝင်ခဲ့ပါတယ်။နန်သက်90အုပ်ချုပ်ခဲ့တဲ့ပြည်မကြီးအလစ်ဇဘက်ဟာ ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့တုန်းကစကော့တလန်မြို့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်တော်96နှစ်ရှိပါပြီ။ဝက်စမင်စတာဘုရားကျောင်းကခန္ဓာပြီးမှာတော့ဒီမကြီးရဲ့ရုပ်အလောင်းကိုမြုပ်နယ်တကြူမဲ့ဝင်းဆိုင်ရဲတိုက်ကိုတည်ဆောင်ခဲ့ပါတယ်။လန်ဒန်ကလမ်းတွေကိုဖျက်ပြီးတော့ဒီမာကြီးရဲ့ခေါင်းတလားကိုတည်ဆောင်ရမှာတိမ့်နဲ့ချီတဲ့ပြည်သူတွေနောက်ဆုံးအနေနဲ့ဂါရဝပြုနှုတ်ဆက်ခဲ့ကြပါတယ်ရှင
်။အော်ဒိုဝါလာနေရာတွေကအင်ဒိုနီးရှားနိုင်ငံမှာရှေ့ဂျာဘာကဘောလုံးဝဲတစ်ခုမှာဘောလုံးဝဲကြည့်နေတဲ့ပိသက်တွေကြောက်လန့်တကြားပြေးလွှားပြီးရဲကြသူတွေချင်းချင်းနေမိခဲ့တာကြောင့်လူပေါင်း130ကျော်သေဆုံးခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေလည်း180လောက်ရှိခဲ့ပါတယ်။အများစုကတော့လူတွေကိုနေမိပြီးသေဆုံးခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်လူတွေပါဝင်တဲ့အကြောင်းအရှိဂျာဘာကျွန်းရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားပရီးမီးယားလိဂ်ဘောလုံးပွဲမှာပါစီဘာယာအသင်းကအေရှင်အာရီမာအသင်းကိုနိုင်ပြီးတဲ့နောက်အေရှင်ပြိသက်တွေကွင်းထဲဆင်းလာပြီးသူတို့အသင်းသားတွေနဲ့ခက်ရံဖြစ်ပွားတာကနေပြိသက်တွေနဲ့ရဲတွေကျောင်းရင်စံကစတင်ဖြစ်ပွားခဲ့တာပါရဲတပ်ဖွဲ့ကပိဋကတ်တွေကိုပွဲကြည့်စင်မပြန်တက်ဖို့ပြောခဲ့ပေမဲ့ပိဋကတ်တွေကလက်မခံပဲရဲတွေကိုတိုက်ခိုက်တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ဘုံတွေတုံးပြီးနေနေခဲ့ပါတယ်တရားရတဲ့သူတွေကိုအနီးအနားကဆေးရုံကိုခေါ်သွားခဲ့ပေမဲ့လမ်းမတွင်တည်ဆုံခဲ့သူတွေရှိသလိုဆေးရုံမှာကုသရင်းနဲ့တည်ဆုံသွားခဲ့သူတွေလည်းရှိခဲ့ပါတယ်
အော်တိုဘာလာပထမပတ်အတွင်းထိုင်းနိုင်ငံမြောက်ပိုင်းနေကလီရင်းကျောင်းတစ်ခုမှာတနက်နေ့ရောဓာနေပါတက်ခိုက်ခံခဲ့ရတာကြောင့်ကလီငယ်24ဦးအပါဝင်လူပေါင်း38ဦးသေဆုံးခဲ့ပါတယ်။မကောင်းမြို့တော်မြောက်ဖဲမိုင်300လောက်အကွာမှာရှိတဲ့နမ်ဘွာလမ်ပူခရိုင်မှာတက်ခိုက်မှုဖြစ်ပွားတာဖြစ်ပြီးတော့ရာထူးကဖြုတ်ချခံရပြီးမူရီစီဝါမြေကြီးယူခံရတဲ့ရဲဝန်ဟောင်းတူကအဲ့ဒီနေကလီရင်းကျောင်းကိုဝင်ရောက်ပြီးတော့တက်ခိုက်ခဲ့တာပါ။ဒီနောက်သူဟာနေကိုပြန်စနီးနဲ့ကလီငယ်ကိုပါတက်ဖြတ်ပြီးသူ့ကိုယ်သူအဆုံးစီရင်ခဲ့ပါတယ်။ထိုင်းနိုင်ငံတမိုင်းမှာအဆိုးအဝါဆုံးတနက်ကင်အကြမ်းဖက်မှုဖြစ်ပြီးအခုလိုကလေးငယ်တွေအများပြားပါဝင်လူ38ဦးထဲမှနေတေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုနဲ့ပတ်သက်လို့ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသွေးရေးမှူးချုပ်ကုလသမဂ္ဂကလေးများရမငွေအဖွဲ့အမေရိကန်နိုင်ငံသား၏ဌာနစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေခေါင်းဆောင်တွေကအကြီးအကဲပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတနက်ကင်ဆောင်ခွင့်တင်းကျပ်မှုနဲ့မူရင်းစေဝါတိုက်ဖျက်ရေးပိုပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုအထိုင်းဆူရကိုဒေသခံရပ်ဖက်ဖွဲ့စည်းပြီးတောင်းဆိုလာခဲ့ကြပါရဲ့ရှင
်စတင်မာလာတွင်ယူကရိန်းတပ်တွေယူကရိန်းအရှေ့မြောက်ဘက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့ကိုသိမ်းပိုက်ခဲ့ပါတယ်ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ဖြန့်ပြင်းမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေရဲ့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာဖြစ်နေတဲ့အိုက်ဇန်မြို့ဘာဝင်နေရာတော်တော်များများကိုယူကရိန်းကစက်တင်ဘာလအတွင်းအစောပိုင်းရက်တွေမှာပြန်လည်သိမ်းပိုက်ခဲ့ပါတယ်။စက်တင်ဘာလဇန်ကလေးကဆိုရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ဂျေကေဘာလော်ရီဆိုလူရှင်တွေကပြောဆိုပါတယ်။ယူကရိန်းတပ်တွေရုရှားနယ်စပ်နဲ့ကီလိုမီတာ50လောက်အထိရောက်နေပြီလို့လည်းသူကပြောခဲ့ပါတယ်။
2020ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုပေးပွဲကိုဒီဇင်ဘာ10ရက်နေ့ကနော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပပါတယ်။ဒီနေ့ဆုရတဲ့ယူကရိန်း၊ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ကပူးတွဲနိုဘယ်ငြိမ်းချမ်းဆုရှင်တွေဟာတရားမျှတတဲ့ကမ္ဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းရှုတ်ချခဲ့ပါတယ်။ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံတစ်ခုကြားဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူး။စနစ်တစ်ခုကြားဖြစ်နေတဲ့စစ်ပွဲပါအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ကြားဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ငြိမ်းချမ်းဆုရှင်အိုလက်ဇန်ဒရာမာတီဗီရှုကာစစ်ပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းမှာတင်ထားတဲ့နေမျိုးတွေကိုအတိမတ်ပြုမယ်ဆိုရင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတာလည်းသူကပေချခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေဆိုတာရန်လူတွေသူတွေရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်။ဒါ့အပြင်ကျူးကျော်တိုက်ခိုက်ခံနေရတဲ့နိုင်ငံတစ်နိုင်ငံဟာ လည်းနဲ့ချာယူနေငြိမ်းချမ်းမှုမရနိုင်ဘူးလို့လည်းပြောဆိုပါတယ်။ယူကရိန်းကလူခွင့်ရေးအဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberties ကခေါင်းဆောင်တူဖြစ်တဲ့ Oleksandr Matvishenko 2022ခုနှစ် Nobel ငြိမ်းချမ်းဆုတွေရုရှားလူခွင့်ရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ Belarus နိုင်ငံက Vyacheslav လူခွင့်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူ Alexey Bialyatsky နဲ့အတူ Nobel ငြိမ်းချမ်းဆုကိုပူးတွဲရရှိခဲ့တာပါရှင်။
အော်ဒီဘလတ်ဆက်ငါးရည်ကတော့ချောင်းနေအတွင်းပြည်ထောင်နိုင်ငံရဲ့ပြည်စမမြောက်ဝန်ကြီးချုပ်ဖြစ်လာတဲ့ရေရှိဆွန်လက်ကဘန်ကန်နန်တော်မှာချောစ်ပြင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အသက်42နှစ်အရွယ်ဗန်နာရေးဝန်ကြီးအောင်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ဆွန်လက်ကပြည်ထောင်မှာဝန်ကြီးချုပ်ဖြစ်လာတဲ့ပထမဆုံးအာရှနယ်ပယ်အိန္ဒိယလူမျိုးဖြစ်ပါတယ်။ပြည်ထောင်မှာစီးပွားရေးမတည်ငြိမ်မှုတွေနဲ့ပါတီနဲ့တိုင်းပြည်အတွက်အကြက်တဲ့ခိုက်တန့်တွေကြောင့်ရေရှိဆွန်လက်ပြည်ထောင်ဝန်ကြီးချုပ်တာဝန်ကိုရယူခဲ့တာပါ။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ယာရီကနှုတ်ထွက်ခဲ့ပြီးစက်တင်ဘာလအစောပိုင်းကလစ်စ်ထရပ်ဝန်ကြီးချုပ်ယာရီကိုရယူခဲ့ပါတယ်။ဒါပေမဲ့လည်းထရပ်ရဲ့ရေပောင်း90လောက်ယာရီသက်တမ်းအတွင်းသူ့ရဲ့စီးပွားရေးစီစဉ်တွေကြောင့်ပြည်ထောင်ငွေကြေးဈေးကွက်မတည်မငြိမ်ဖြစ်ခဲ့ရပြီးတဲ့နောက်ယာရီကနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ပရက်ရှင်ဆွန်နက်ကသတင်းဘက်9ဘက်အတွင်းပြည်ထောင်နိုင်ငံရဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်လာစေနှစ်ပေါင်းညအတွင်းအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံဆိုမြူတော်အီတဲဝမ်မှာအော်တိုဘာ29ရက်နေ့ညဟယ်လိုဝင်းပွဲတော်အတွင်းမှာလူအုပ်ပြီးပြီးတော့လူတရ50ကျော်တိတ်ဆုံးခဲ့ပါတယ်။တိတ်ဆုံးသူတွေထဲ3ပုံ2ပုံနီးပါးကအမျိုးသမီးတွေဖြစ်ပါတယ်။ဒဏ်ရာရတဲ့သူတွေလည်း150နီးပါးရှိပါတယ်။တိတ်ဆုံးသူ80ရာခိုင်နှုန်းလောက်ကအသက်20နဲ့30ဝန်းကျင်နေဖြစ်ပြီးတော့17ယောက်ကတော့10ကျော်တက်အရွယ်တွေဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတယွန်းဆောက်ယူကသတင်းတပတ်ကြာနိုင်ငံတော်ဝန်ထမ်းချင်းကာလကြီးညာခဲ့ပြီးတော့အစိုးရအဆောက်အုံတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအလံတဝက်လွှင့်ထူဖို့အမိန့်ထုတ်ခဲ့ပါတယ်။အခင်းဖြစ်ပေါ်တဲ့ဆိုးမျိုးတို့အလင်းမှာရှိတဲ့ Itaewon အရက်ဟာ night club တွေအဖျော်ယမကာဆိုင်တွေနဲ့လူစီကားတဲ့နေရာဖြစ်ပါတယ်။ COVID-19 ကာလတာမြင့်ကန့်သက်ချက်တွေဖြေလျှော့ပြီးတဲ့နောက်ပိုင်းမှာပထမဆုံးကျင်းပတဲ့ဒီနေ့ Halloween ပွဲတော်မှာလူတွေပိုပြီးတော့များတယ်လို့လူတသိန်းလောက်လာရောက်ခဲ့တယ်လို့ဒေသခံသတင်းတွေကခန့်မှန်းပါတယ်ရှင
်။အော်ဒိုဝါလာ30ရင်းဒီကအိန္ဒိယနိုင်ငံနောက်ဘက်ဂူဂျာရတ်ပြည်နယ်မော်ဘီမြို့ကမက်ချူးမြစ်ကိုဖျက်ပြီးစောက်ထားတဲ့ကြိုတရားတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးလူ135ယောက်သေဆုံးခဲ့ပါတယ်။နှစ်ပေါင်း150နီးပါးသက်တမ်းရှိနေပြီဖြစ်တဲ့ဒီကြိုတရားကိုပြန်ပြီးမွန်းမှန်ပြင်ဆင်ဖွင့်လှစ်ပြီးရပိုင်အတွင်းမှာပဲပြိုကျခဲ့တာပါပုဂ္ဂလိကကုမ္ပဏီတစ်ခုကတံတားကို9လကြာမွန်းမှန်ပြင်ဆင်ခဲ့ပြီးပြန်ဖွင့်ပေးခဲ့တဲ့အချိန်9ရက်ကြာမှပြိုကျခဲ့တာပါဒေသန္တရအစိုးရရဲ့ကြံ့ခိုင်မှုဘေကင်းကြောင်းစစ်ဆေးပြီးတဲ့လက်မှတ်မရသေးဘူးလို့ဒေသတွင်းသတင်းတွေကဖော်ပြပါတယ်ဟိန္ဒူရိုးရာထိမ့်မှတ်ဒီဝါလီပွဲတော်ရဲ့ဖြစ်တာကြောင့်လာရောက်လည်ပတ်သူရာနဲ့ရှိနေတဲ့အချိန်မှာပဲတံတားပြိုကျခဲ့တာပါ
နွေမလာတွင်အင်ဒိုနီးရှားမှကျင်းပတဲ့စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20ညီလာခံဘီးဘတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့သတင်းပေါ်မှာနိုင်ငံတကာအာရုံစိုက်ခဲ့ကြပါတယ်။နှစ်နိုင်ငံကြားပြန်လည်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ထိုင်ဝမ်အရေးတရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့အချိန်မှာအခုလိုကမ္ဘာအင်အားကြီးနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာပါ။တွေ့ဆုံပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီတို့လည်းတက်ရောက်ပါတယ်။တရုတ်ရဲ့တပြည်တောင်စနစ်ကိုထပ်ပြီးတော့တည်ပြုတယ်လို့ထိုင်ဝမ်နဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲမရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေကိုလည်းစီးရီးတိုက်ပွဲအသစ်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေကိုဖြေဆူခဲ့ပါတယ်။
နိုဝင်ဘာလကုန်နဲ့ဒီဇင်ဘာလအတွင်းမှာတော့တရုတ်နိုင်ငံမှာကိုဗစ်ကာယရောဂါဆန်ရတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြနေသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ပြီးတောင်းဆိုကြပါလေ။တရုတ်အစိုးရဘက်ကကိုဗစ်ကာယရောဂါဆန်ရကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အရင်ချမှတ်ထားတဲ့ Zero COVID COVID လုံးဝကင်းစေရည်ရည်မှန်းချက်ကိုတော့မဖြစ်မနေဆက်ပြီးလုပ်မယ်လို့အတည်ပြုပြောဆိုပါတယ်။ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနတီပါတီပေါ်ကြီးမားဆုံးဆန့်ကျင်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတော့တစုံတရာညီညွတ်ပြောဆိုခဲ့တာမရှိပါဘူး။ဆန္ဒပြသူတွေကနိုင်ငံနောက်ပိုင်းဒေသတွေမှာကိုဗစ်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့ကြွေးကြော်ခဲ့ကြပါတယ်။စင်ကြံပြည်နယ်မှာရှိတဲ့လူနေတိုက်တန်းတစ်ခုမီးလောင်တဲ့အချိန်မှာကိုဗစ်စီးမြင်းတွေကြောင့်မီးသတ်တွေအချိန်မီမလာနိုင်တဲ့အတွက်ဒူးဆယ်ဦးသေဆုံးခဲ့ရတာကို ပြောနိုင်ငံသားတွေမြင်မြင်နဲ့ဆန္ဒပြခဲ့ကြတာ
။တရုတ်အာဏာပိုင်တွေကတော့ကိုဗစ်လုံးဝကင်းစင်ရေး Zero COVID Policy ကိုစန့်ကျင်ဆန္ဒပြမှုတွေနိုင်ငံတွင်းမှာအရှိန်မြင့်ပေါ်ပေါက်နေတာကိုဟန်တာတဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုဒီဇင်ဘာလထဲမှာနေရာပြန်ပို့ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းခဲ့ပြီးတော့တချို့ဒေသတွေမှာဆန္ဒပြသူတွေနဲ့ရဲတွေချမ်းမှာရုံးရင်းဆန့်ခတ်ဖြစ်ပွားခဲ့ပါတယ်။တရုတ်စိုးရဘက်ကဆန္ဒပြပွဲတွေကိုရန်လူတဲ့အင်အားစုတွေရဲ့အဖြစ်မှောက်လို့ရဖြစ်ရည်ညွှန်းပြီးပြက်ပြက်သားသားနှိမ်နှိမ့်မဲ့အကြောင်းကွန်မြူနတီပါတီဗဟုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာလတတိယပတ်အတွင်းမှာတော့ကမ္ဘာတဝန်းကထောင်နေချီတဲ့ဘောလုံးဝါဒနာရှင်တွေရုပ်မြင်သံကြားတွေရှေ့မှာရောက်ပြီးကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုအားပေးခဲ့ကြပါတယ်။ဒီနေ့ကမ္ဘာဖလားမှာအာဂျင်တီးနားနိုင်ငံအသင်းသမိုင်းမှာတတိယမြောက်ဘူးဆွဲပါတယ်။1988ခုနှစ်ကအာဂျင်တီးနားအသင်းပထမဆုံးအကြိမ်ကမ္ဘာဖလားဘူးဆွဲခဲ့ပြီးတော့1986ခုနှစ်မှာဒုတိယမြောက်ကမ္ဘာဖလားကိုဆုခူးခဲ့ပါတယ်။2014ခုနှစ်က final ပွဲမှာဂျာမနီကိုရှုံးနိမ့်ခဲ့ပြီးတော့1986ခုနှစ်နောက်ပိုင်းနှစ်30ကျော်တွင်ပထမဆုံးကမ္ဘာဖလားပူဆွဲခဲ့တာပါထောင်တောင်းချီတဲ့အာဂျင်တီးနားပြည်သူတွေ Buenos Series မြို့တော် Obelix အထိမ်းအမှတ်ကြောက်တိုင်မှာစုဝေးကြပြီးတော့အပြာနဲ့အဖြစ်စဉ်အာဂျင်တီးနားဘောလုံးအသင်းဝတ်စုံတွေကိုဝတ်ဆင်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်ဒီဇင်ဘာလ20ရက်နေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီဟာသူခီးစီရဲ့နောက်ဆုံးအစည်းအဝေးဖြစ်အထက်နဲ့အောက်လွှတ်တော်နှစ်ရပောင်းရှေ့မှောက်မင်ကုန်းပြောဆိုသွားပါတယ်။ယူကရိန်းရင်ဆိုင်နေရတဲ့ပဋိပက္ခကအနာဂတ်မှာကမ္ဘာတဝန်းကကလီးငယ်တွေနဲ့မြင်းမြစ်တွေဘယ်လိုအခြေအနေမျိုးနဲ့နေထိုင်ရမလဲဆိုတာကိုအဆုံးဖြတ်ပြီးမှတိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနဲ့ဗန်နာငွေကြေးရထောက်ပံ့ပေးနေတာတွေဟာပရဟိတအလူသဘောနဲ့ပေးလိုက်တာမျိုးမဟုတ်ပဲကမ္ဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရင်းနှီးဖြစ်လို့ဒါကိုတာဝန်ရှိရှိအသုံးချသွားမယ်လို့သမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေအနေနဲ့ရွတ်ရွတ်ချွန်းချွန်းခုခံတော်လှန်ပြီးလက်နက်ချအငြင်းခံမှာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ဒါကြတာ2022ခုနှစ်အတွင်းကထင်ရှားတဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြတဲ့အထူးအစီအစဉ်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။ယူကရိန်းနိုင်ငံတောင်ပိုင်းကခါဆင်မြို့မှာစနေနေ့ကရုရှားဘက်ကပစ်ခတ်မှုကြောင့်တေဆုံးအသူကအနည်းဆုံး10ဦးရှိပြီးဒဏ်ရသူက55ဦးရှိနေပါတယ်။ရုရှားရဲ့ rocket ဒုံးကျည်တစ်စင်းကခါဆင်မြို့လည်းကဈေးနားမှာထိမှန်ခဲ့တယ်လို့မြို့ကောင်စီဝန်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြံလေးကပြင်သစ်နိုင်ငံမှာတနတ်သမောက်တွေရဲ့လက်ချက်ကြောင့် cut လူမျိုးစုဝင်၃ဦးအသက်ခံရတဲ့ကိစ္စအပေါ်မှာမကျေနပ်ကြတဲ့အတွက်စနေနေ့မှာလည်းဒုတိယနေ့ဖြစ်နေပါရီမျိုးတော်မှာ cut လူမျိုးစုနယ်ဝင်တွေဆန္ဒပြခဲ့ကြပြီးတော့သူတို့ဟာရဲတွေနဲ့အဓိကရုံးဖြစ်ခဲ့ကြပါတယ်တရုတ်ပြည်ကပထမဆုံး covid ကူးစက်မှုလိုင်းဒဏ်ကိုခံရပြီးတော့မြို့အများပြားမှာအရေးပေါ်ဌာနတွေလူနာတွေနဲ့ပြည့်စံနေပါတယ်
ဒါကတော့တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်လွင်စီစဉ်တွေကိုတောင်းဝင်ယူခဲ့သူတွေတဲ့မှာစီစဉ်ထုတ်လုပ်ရေးမှူးကကိုခင်မောင်စိုးမင်းဖြစ်ပါတယ်အတန်ပိုင်းအင်ဂျင်နီယာတွေကတော့ Robert Lewis နဲ့ Zina Abdurrahman တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီဒီကနေ့ကြောက်ရောက်တဲ့ Christmas နေ့မှာမြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးအန္တရာယ်ကင်းကွာပြီးငြိမ်းချမ်းကြပါစေ VOA ကိုကြည့်ရှုနားတော်တဲ့ဆင်နေတဲ့အထူးကျေးဇူးတင်ပါတယ်ကျွန်တော်ကစီစဉ်မှုဖြစ်တောင်းဝင်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ